အစ္စရေးကလေဘနွန်မြို့တော်ဘေရွတ်တောင်ပိုင်းကိုကြာသပတေးနေ့မှာဆက်လက်ပုံကျဲတိုက်ခိုက်ခဲ့ပြီးဟစ်ဘိုလာ၏အဓိကအခြေစိုက်ရာအနီးကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့တတိပေးချက်ထုတ်ပြန်လိုက်ပါတယ်။အစ္စရေးကဘေရွတ်လေစိတ်အနီးကဟစ်ဘိုလာ၏တူလောင်ယုံကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဟစ်ဘိုလာနဲ့နေဆက်သူတူက AFP သတင်းကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘလို့တူလောင်ယုံနေဆိုတာကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ကြာသပတေးနေ့တရက်ထဲမှာတင်အစ္စရေးတိုက်ခိုက်မှုကြောင့်လေဘနွန်မှာ38ဦးသေဆုံးပြီး152ဦးဒဏ်ရာရခဲ့တယ်လို့လေဘနွန်ကျန်းမာရေးဌာနကပြောပါတယ်။အစ္စရေးဟာဟစ်ဘိုလာ၏ရှိတဲ့လေဘနွန်ဝတီကျောင်းနဲ့ကြီးကျောင်းကဘာတိုက်ခိုက်နေတယ်လို့ဂါဇာမှာလည်းဆက်လက်ပုံကျဲတိုက်ခိုက်နေပါတယ်။ဒါအပြင်ပါလက်စတိုင်းနေရှိရာဂျော်ဒန်မြေအနောက်ဘက်ကမ်း West Bank မှာလည်းဂျာတာပရင်းတွေကဂျက်တိုက်လျင်တွေသုံးပြီးပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်18ဦးသေဆုံးခဲ့ပါတယ်။လေဗနွန်မှာအစ္စရေးတိုက်ခိုက်မှုကြောင့်တရက်အတွင်းကျန်းမာရေးဝန်ထမ်း28ဦးသေဆုံးခဲ့တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros ကဂျာတာပရင်းတွေမှာပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ကအီရန်ကအစ္စရေးကိုရာနဲ့ချီတဲ့မီဇိုင်းဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်အစ္စရေးကလက်စားချေတိုက်ခိုက်ရမှာအီရန်ရဲ့ရေနံစက်ရုံတွေကိုတိုက်ခိုက်နိုင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။